ား CSS SSC
အဖွဲ့အားတကူ NCA မှာလက်မှတ်ထိုးဖို့ဆုံးဖြတ်လိုက်တယ်လို့ကြားရပါတယ်ခင်ဗျာဆိုတော့ရှမ်းပြည်နယ်မှာတကယ်ပဲတိုက်ပွဲတွေငြိမ်သက်သွားတော့မှလာဥက္ကဋ္ဌရဲ့အမြင်လို့ရှိပါတယ်ဟုတ်ကဲ့ကျွန်တော်အမြင်ကတော့ကျွန်တော်တို့ဒီနယ်အဆင့်ဒီတောင်စုအဆင့်ဒီအပြစ်ရလက်မှတ်ထိုးခဲ့တဲ့၃နှစ်ကျော်ကာလအတွင်းမှာအခုထိတိုက်ပွဲတရာကျော်ဖြစ်ခဲ့ပြီဒါကြောင့်မလို့ဒီတနိုင ဒီတနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရက်စေးစာချုပ်မှာပါရီပြထားထားလဲဆိုတော့ Joint Monitoring Committee လို့ခေါ်တဲ့အပြစ်ခတ်ရက်စေးကြီးကိုစောင့်ကြည့်တဲ့ဟိုတွဲစောင့်ကြည့်တဲ့ဒီကော်မတီတွေကိုပြည်တော်စုအဆင့်ပြည်နယ်အဆင့်နဗရမဒေသန္တရအဆင့်တွေအထိကျွန်တော်တို့ကချသွားမယ်။နဗရမလည်းသူတို့အတွက် TOR လို့ခေါ်တဲ့သူတို့ရဲ့မူတွေအစည်းအကမ်းတွေလည်းစီးမြင်တွေလည်းချသွားမယ်ဆိုတော့ဒါတွေအကောင့်ထေပေါ်လာနိုင်ပြီဆိုလို့ရှိရင်တော့အများကြီးအမှခံချက်ဖြစ်သွားနိုင်တယ်လို့ကျွန်တော်တို့မြင်နိုင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဒီနေရာမှာပေါ့လေဟိုမြမတက်မတော်ဘက်ကအကယ်၍များဒီစီကန်းချက်တွေချိုးဖောက်ပြီးတော့ထိုးစစ်တွေလှုပ်လာမယ်ဆိုရင်ရောဒီမြမတက်မတော်ကိုဘယ်အဖွဲ့အစည်းအများထိန်းကုပ်ဖို့ရန်နေရတွေစဉ်းစားထားတာရှိပါလဲခင်ဗျာ
။ဟုတ်ကဲ့ဒီကျွန်တော်မြင်တာတော့ဒီ Joint Monitoring Committee တွေပါပဲ။ဒါရင်းတွေမကပါဘူး။သူတို့နဲ့ဆက်ဆွဲပြီးမှလည်းနိုင်ငံတကာအဖွဲ့အစည်းတွေကလည်းပါဝင်မှမှကူညီပြီးထိန်းမယ်လို့ကျွန်တော်မြင်ပါတယ်။အဓိကကတော့ပါလဲဆိုတော့အပြစ်ခတ်ရက်ဆွဲသိပြီဆိုတော့လုံးဝအာမခံချက်ပေးမယ်လို့တော့ရုတ်တရက်ပြောလို့မရဘူး။အနည်းဆုံးရည်တော်မှပြောလို့မရဘူးပေါ့ဗျာ။သို့တော်လည်းပဲအရင်တော့ကျွန်တော်အပြစ်ခတ်ချက်စေရေးလုတ်ခဲ့တာကတွေကပူတွဲဆောင်ကြီးကော်မတီဆိုတာတွေမရှိတဲ့ခါကျတော့ဥစားဘသူမှားတယ်ဘသူမှန်းနေဆိုတာပြောလို့မရဘူးပေါ့ဗျာ။ဒီတစ်ခေါက်တော့ဒါတွေရှိလာပြီဆိုရင်ဘသူမှားတယ်ဘသူမှန်းနေဆိုတာပြောလို့ရပြီပေါ့ဗျာ
။အခုထုံးမဲ့ NCA သဘောတူစာချုပ်မှာအဖွဲ့အတော်များများပေါ့လေအထူးသဖြင့် KIA တို့လိုအဖွဲ့ကြီးတွေကမပါတဲ့အပေါ်မှာတချို့ကတော်တော်လေးကိုအကောက်မြင်ဖို့ခတ်နေကြတယ်ပေါ့လေ။ဆိုတော့ဦးခွန်ဆိုင်တို့အနေနဲ့ရောဒီအဖွဲ့တွေမပါတဲ့အတွက်ပေါ့လေမပါတဲ့အဖွဲ့တွေမှာဆုံးရှုံးမှုတွေရောရှိနိုင်လားခြုံပြီးတော့ပေါ့လေပြည်သူတွေရဲ့အခြေအနေတွေပါထက်တွက်ပြီးစဉ်းစားမယ်ဆိုရင်အကျိုးအမြတ်ပေါ့ခင်ဗျာဘယ်လိုမျိုးရှိနိုင်မလဲ
ကျွန်တော်အကျိုးအရင်ပြောမယ်နော
်ဟုတ်ကဲ့
အခုလောလောဆယ်ကတော့ပါလဲဆိုတော့ဒီကျွန်တော်တို့ရဲ့အပြစ်ခတ်ရစေးရေးစဉ်းစားဆွေးနွေးမှုကိုအားလုံးကျွန်တော်ဒီလျှို့ဝှက်ချက်ကနေတခါတည်းအကုန်လုံးကိုမြင်အောင်ဆိုမှပြသနိုင်တဲ့အချိန်မရှိသေးတဲ့အချိန်မှာတော့တန်တရားရှိတဲ့လူထုတွေလည်းအများကြီးရှိမယ်တန်တရားမရှိတဲ့လူထုတွေလည်းအများကြီးရှိမယ်ဆိုတော့ဒါတော့တဘာဝပဲပေါ့ဗျာအဲ့ဒီတော့ဒီအခုလောလောဆယ်ကဘာဖြစ်လို့ဒီအကျိုးကတော့သူတို့ကလက်မှတ်မထိုးတော်ညာပဲလေပဲအနည်းဆုံး15ဖွဲ့အစိုးရအတိမောက်ဖြစ်တဲ့15ဖွဲ့နဲ့နောက်ပြီးတော့မှလာဟူတို့ဝါတို့ ENC နော်ရခိုင်သူတို့နဲ့အပါအဝင်စက်ချစ်ဖွဲ့ကနိုင်ငံရေးဆွေးနွေးမှုပေါ်မှာဖြစ်ဖြစ်ပူးတွဲဆောင်ကြည့်ရေးကော်မတီအစည်းအဝေးတွေမှာဖြစ်ဖြစ်သူတို့ကလိုက်ပါတက်ရောက်နိုင်တယ်သူတို့ကပါဝင်ဆွေးနွေးခြင်းမပြုတော့လဲပဲသူတို့ကဒီလိလသူဖြစ်ဖြစ်ပါနိုင်တယ်တစ်ဖက်ကလည်းပါလဲဆိုတော့အခုလောလောဆယ်ကအရင်တော့က NCCT လို့ခေါ်တဲ့နိုင်ငံလုံးဆိုင်ရာအပြစ်ခတ်ရသေးရေးပူးတွဲညှိနှိုင်းရေးအဖွဲ့ကလည်းအခုထိမပြတ်သေးဘူးမပြတ်သေးတဲ့အခါကျတော့အဲ့ဒီကနေတဆင်သူတို့ကလည်းငင်းချမ်းကြီးဆွေးနွေးပွဲတွေမှာဆက်လက်ပါတော့မှာပါဝင်နိုင်မယ်ဆိုတာဒါကျွန်တော်တို့မြင်ရမယ်ပေါ့ဗျာနော်ဒါအကျိုးပါပဲနော်ဒါပေမဲ့တစ်ဖက်ကလည်းအကျိုးမဟုတ်တာပါလေဆိုတော့အခုလောလောဆယ်ကသူတို့ကလိလာသူအဖြစ်ဖြစ်ပါဝင်တယ်သို့တော်လည်းပဲဒီ Joint Monitoring Committee လို့ခေါ်တဲ့လူထုတွေလည်းပါတဲ့အဖွဲ့အစည်းတွေကိုမဖွဲ့နိုင်တဲ့အခါကျတော့ဥစ္စာတပန်းရှုံးနိုင်တယ်လို့ကျွန်တော်မြင်ပါတယ်အခုလောလောဆယ်ကလူထုကမပါရဲတာဘာကြောင့်လဲဆိုတော့ဒီမတရားအသိဉာဏ်သတ်မှတ်ထားတာတွေကိုမယုတ်သိမ်းသေးဘူးမယုတ်သိမ်းတဲ့အခါကျတော့ဒီအဖွဲ့တွေကိုဖွဲ့ချီဖို့ကအင်မတန်မှခက်ခဲတယ်ဆိုတာကျွန်တော်တွေ့ရပါတယ
်ချမ်းမှာအဓိက2ဖွဲ့ရှိနေရပေါ့လေအခု SSPB 1ဟိုင်းဒီမြောက်ပိုင်းအဖွဲ့ကလည်းရှိနေတော့ဒီအဖွဲ့ကလည်းမထိုးဘူးလို့ပြောထားတာရှိတယ
်ဟုတ်ကဲ့
မနေ့ကပဲဒီတိုက်ပွဲတွေက5လ6လကြာမှမဖြစ်တာကြာပြီအခုပြန်ဖြစ်လာတာတွေ့ရတယ်ဆိုတော့ဒီအဖွဲ့ရဲ့အလားအလာပေါ့ခင်ဗျာဒီအဖွဲ့စီးဆိုးထားတဲ့အနေမြေတွေမှာရှိတဲ့ညီငယ်ရင်းအလားအလာတွေဘယ်လိုတွေများတွက်ဆလို့ရမလဲ
အခုလောလောဆယ်ကတော့ကျွန်တော်ထင်တာလေအမင်းကတော့ဘယ်လိုတချို့ကရေးတာပါလဲဆိုတော့သူတို့ကတနင်္ဂနွေလုံးပြခရဲစေးဆန်ချုပ် NCU ကိုလက်မထိုးဖို့ညှင်းပယ်တဲ့အတွက်ကြောင့်မလို့သူတို့ကိုတော့တိုက်တယ်ဆိုတာဒီဥစားကတော့လုံးဝမဖြစ်နိုင်ဘူးပေါ့ဗျာနော်တကယ်လို့တိုက်မယ်ဆိုလို့ရှိရင်ဘာကြောင့်လူ300လောက်နဲ့သွားတိုက်မှာတော့ထောင်နဲ့ချီပြီးတော့ဖြစ်စီအကြီးအကျယ်လုပ်ပြီးတော့သွားတိုက်လို့ရတာပဲအဒီဥစားကတော့ဘာမှမထိုင်ဘူးလို့ကျွန်တော်ပြောချင်ပါတယ်ဒီလိုပြစ်ခတ်တိုက်ခိုက်မှုဟာတော့တမတော်ကလုံနေကြလို့ဖြစ်နေတယ် RCSS လည်းလုံနေတာပဲရှေ့မှာလည်းဖြစ်နိုင်သေးတယ်ပေါ့ဗျာနော်တော်တော်လေးညော့သွားမယ်လို့တော့ ယူဆရတာပေါ့ဗျာအဲ RCSSPP အနေနဲ့ကလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့မှငါတို့လက်မှတ်မထိုးလို့ဒီလိုလာလုပ်တယ်လို့သူတို့ယူဆကြပါမှမရှိပါဘူ
းချမ်းပြည်နယ်တစ်ခုလုံးအေဂျင့်ရေးရဒီချမ်းပြည်နယ်အတွင်းမှာရှိတဲ့လက်နက်ကိုင်အဖွဲ့အစည်းတွေနဲ့အစိုးရကြားမှာပြည်ပြည်လဲလဲဖြစ်သွားဖို့ကအဓိကမူတည်နေတော့ကအဲ့အခြေအနေတွေပေါ့လေဘယ်လောက်ထိစောင့်ရအောင်မလဲအလားအလာဘယ်လိုတုံ့ပြန်မလဲရမလဲ
ကျွန်တော်မြင်တာကျွန်တော်တို့ဒီ MCA ကိုလက်မှတ်ထိုးခြင်းဟာတော်ရပါဘူးတယောက်ပြောအရာပေါ့နော် user honeymoon ကာလပဲပါလေဒီ honeymoon ကာလမှာဒီလောက်ခက်တယ်ဆိုလို့ရှိရင်ရှေ့ဆက်ပြတော့မှသွားမယ်ဟာကပိုးပြီးခက်မယ်ဆိုတာသိထားတယ်ပိုးပြီးစိတ်ရှည်ရမယ်ကျွန်တော်တို့ပိုးပြီးမှဒီစိတ်အဆွေနွေပဲနဲ့ပတ်သက်တဲ့ပညာတွေကိုလေ့လာရမယ်တစ်ဖက်ကလည်းကိုယ့်ရဲ့စီးရဲ့တည်တံ့ခိုင်ငြိမ်မှုကိုလည်းတစ်ဖက်ကကြိုးပမ်းသွားမယ်ဆိုတော့ကျွန်တော်တို့ရှေ့ဆက်သွားမယ်ဟာကလွယ်မယ့်ကိစ္စတော့မဟုတ်ဘူးသူတို့လည်းမလွယ်တော့လည်းပဲဒီအလုပ်ဟာကိုယ်တိုင်မလုပ်လို့ရှိရင်ဘာမှအောင်နိုင်ဘူးဒါမိုးကြွှေကိုယ်တွေဘယ်သူမှမရှိပဲကြာအဲဒီတော့ကိုယ်တိုင်လုံမအောင်ပဲလို့ကျွန်တော်မြင်ပါတယ
်ကိုယ်တိုင်လုံမဆိုတဲ့နေရာမှာပေါ့လေဥက္ကဋ္ဌဆိုင်အခုထိုးမဲ့ဒါ NCA အပြစ်ခက်ရစိစာချုပ်ကိုမထိုးမဲ့အဖွဲ့တွေရောလိလာစောင့်ကြည့်တွေရောအဓိကမေးခွန်းထုတ်เสียဒီထိုးလိုက်တဲ့ NCA စာချုပ်ကဘယ်လောက်ထိခိုင်မြဲတည်တတ်မှုရှိမလဲဆိုတဲ့အချက်ဖြစ်နေတယ်ဆိုတော့ဥက္ကဋ္ဌဆိုင်တို့အနေနဲ့ရောဒီစာချုပ်တည်တတ်ခိုင်မြဲရတဲ့အစိုးရအပူပန်ဆုံးအချက်ကိုပြောပါဆိုရင်ဘယ်အချက်ကိုလက်ညှိုးထိုးနိုင်မလဲခင်ဗျာ
အခုလောလောဆယ်ကဒီ NCA ကလုံ့ဝအုပ်စုံပြည်ပြည်စုံတဲ့စာချုပ်မဟုတ်တဲ့ခါကျတော့ကျွန်တော်တို့ကဒီဆက်လက်ပြီးတော့အကောင့်ထည့်ပေါ်သွားမယ်ဆိုတော့အကောင့်ထည့်ပေါ်သွားပြန်ခက်ခဲတဲ့အချက်လက်တွေဆိုတာအများကြီးရှိတယ်အထူးသဖြင့်ကျွန်တော်တို့ဒီကြည့်လိုက်မယ်ဆိုလို့ရှိရင်ဒီ road map ကိုကြည့်လိုက် road map 9ဆင့်ရှိတယ်အခုပထမအဆင့်ကိုအကုန်လုံးကျော်လွှားတာမဟုတ်ဘူးနည်းနည်းပဲကျော်လွှားသေးတယ်ဒုတိယအဆင့်မှာ framework လို့ခေါ်တဲ့တနိုင်ငံကြီးပုံရောင်းဝင်ရေးဆွဲရမယ်အခုကျွန်တော်တို့ကလက်နဲ့ကန်အဖွဲ့အစည်းကြီးပဲလာပြီးတော့မှဆွေးနွေးတာတော့မှတလောက်ခက်တယ်ဆိုလို့ရှိရင်နောက်နိုင်ငံကြီးပါတီပါလာပြီဆိုလို့ရှိရင်တလောက်ခက်မလဲဆိုတာဒီသာကတော့အားလုံးကဝိုင်းဝန်းမစိတ်ပူရမှာပေါ့ဗျာတို့တို့လည်းပဲသူတို့ကမပိုင်မဖြစ်တဲ့ခါကျတော့သူတို့ကပါကိုပါရမယ်ပါလဲပါရမယ်နောက်ကတော့မှလည်းအခက်ခဲလေအများကြီးတွေ့မယ်ဆိုတာသိထားပါတယ်
ဥက္ကဋ္ဌဆိုင်ကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
โอเค thank you